ြည်ဝင်ခွင့်ဗီဇာရှောက်ထားမှုတွေမှာလုံထုံးလုံနည်းတွေကိုရှော့ချပေးပြီးနေထိုင်ခွင့်ကာလကိုလည်းတိုးမြှင့်ပေးဖို့ဆောင်ရွက်နေတဲ့အကြောင်းအလုတ္တမလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်က VOA ကိုပြောပါတယ်မတ်တင်ကီထက်ကစူးစီးတင်ပြထားပါတယ်ရှင်
မြန်မာနိုင်ငံတွင်ပြည်ဝင်ခွင့်ဗီဇာလျှောက်ထားမှုတွေမှာပြဋ္ဌာန်းထားတဲ့ဥပဒေတွေနဲ့အညီလုံထုံးလုံနည်းတွေကိုရှော့ချပြီးနေထိုင်ခွင့်ကာလကိုလည်းတိုးမြှင့်ပေးဖို့အလုတ္တမလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနကစီစဉ်ဆောင်ရွက်နေပါတယ်။ဝန်ကြီးဌာနရဲ့အမြဲတမ်းအတွင်းဝင်ဦးမြင့်ကျိုင်ကလုပ်ငန်းစဉ်နဲ့ပတ်သက်ပြီးအခုလိုပြောပါတယ်
။ဗီဇာနဲ့ပတ်သက်ပြီးတော့ဖြေလျှော့မယ်ဆိုတာတချို့ဗီဇာတွေမှာကျွန်တော်တို့ဒီဝီဇာတွေမှာမြန်မာနိုင်ငံရဲ့နိုင်ငံသားမှရှိနေတဲ့တိုင်ယွန်းတွေမှာတွားလျှောက်တဲ့ခါမှာတချို့အထောက်အထားတွေကျွန်တော်တို့ဟိုအရင်တုန်းကကျွန်တော်တောင်းတာရှိတာပေါ့ဥမာအဖြစ်ကျွန်တော်တို့ကုမ္ပဏီဘီဇနက်ဗီဇာဆိုလို့ရှိရင်သူ့ကုမ္ပဏီကအခွန်ဆောင်ပြီးကြောင်းအထောက်အထားတွေဗီဇာတွေပါတောင်းတာတွေရှိတယ်ဒါပေမဲ့တချို့ကုမ္ပဏီတွေကအသက်ဖြစ်တဲ့အတွက်အခွန်ဆောင်ရတာပါညာမလုပ်ရသေးဘူးအဲ့တော့သူတို့မှအဲ့ဒါတွေပြဖို့အတွက်အခက်အခဲဖြစ်နေတယ်အဲ့ဒါကြောင့်ကျွန်တော်တို့ကုမ္ပဏီအသက်တွေအဲ့ဒီခုမှစတဲ့ကုမ္ပဏီတွေကတော့သူတို့အခွန်ဆောင်ရတဲ့အချိန်ကြီးမရောက်သေးဘူးဆိုလို့ရှိရင်တော့အဲ့ဒီအခွန်ဆောင်မှုကြောင့်ပြေစားလို့ကျွန်တော်တို့ကဟိုပါပေါ့မတောင်းတော့ဘူးပေါ့ဗျာတချို့မြန်မာနိုင်ငံကိုလာမယ်ဆိုလို့ရှိရင်ဘယ်နေရာမှာတဲတယ်အဲ့ဒီတဲတဲ့နေရာကိုကျွန်တော်တို့ဟိုပါပေါ့ဘယ်ဟိုတယ်မှာတဲတယ်အဲ့ဒီဟိုတယ်မှာငှားရငှားတွေပါလိခုနလိုပေါ့အဲ့ဟိုဘုတ်ကင်လုပ်ထားတဲ့ပြေစားတွေပါလိတောင်းတာတွေရှိတယ်အဲ့ဒါတွေကိုမတောင်းတော့ဘူးဘယ်ဟိုတယ်မှာတဲမယ်ဆိုတော့ကျွန်တော်ဖြည့်ပေးလိုက်ရပြီပေါ့အဲ့တော့ပြောချင်တာတော့အထောက်အထားဆောင်ရွက်ဆောင်ရမ်းတောင်းတာတွေမှန်တယ်များကိုအဲ့လိုအခုဆိုလို့ရှိရင်ကျွန်တော်တို့မတောင်းတော့ဘဲနဲ့ချွေလျှော့ပြင်းနေထားပေါ့
အလုတ္တမလွင်မှုကြီးချက်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနရဲ့ရက်တရာစီမံကိန်းဦးစားပေးလုပ်ငန်းတွေအဖြစ်အလုတ်ရှင်အလုတ္တမအရေးရွှေပြောင်းနေထိုင်သူတွေအတွက်မှတ်ပုံတင်တဲ့အင်အားစုစင်းတွေလှူဆောင်ပေးဖို့ကိုလည်းစီမံကိန်းချဆောင်ရွက်နေတယ်လို့အမြဲတမ်းအတွင်းဝင်ဦးမြင့်ကျိုင်ကပြောပါတယ
်နိုင်ငံသားမှတ်ပုံတင်လုပ်ပေးတဲ့လုပ်ငန်းတွေပေါ့ဒါဆိုလို့ရှိရင်ဒီကလေးတွေကိုကြောင်းနေမှာလိုက်ပြီးတော့အသက်ဆယ်နှစ်ပြည့်တာနဲ့နိုင်ငံသားမှတ်ဖို့တည်ကိုကျွန်တော်တို့ဟိုမှာအသက်ဆယ်နှစ်ပြည့်နိုင်ငံသားမှတ်ဖို့တည်ပြင်းနေအောင်ကျောင်းတွေမှာရောက်နေနေဆင်းပြီးတော့လုပ်ပေးဖို့အခုစီမံချက်တွေနဲ့ဒါကြီးလည်းလုပ်နေလေကြ။အေးရွှေပြောင်းတဲ့လူတွေကိုလည်းဒီလိုပဲရွှေပြောင်းလူကြီးတွေကိုလည်းတက်ဆိုင်ရာအဲရွှေပြောင်းနဲ့နေတဲ့နေထိုင်တဲ့လူတွေကတက်ဆိုင်ရာနေမြေတွေမှာနေထိုင်တာကို6လနဲ့အထက်ကျသွားပြီ။အဲသူတို့တက်ဆိုင်ရာဒီလက်ရှိနေတဲ့နေရာရက်ွက်အုပ်ချုပ်ရေးမှုတို့ဘာလို့ဒီလိုတက်ဆိုင်ရာအဆင်ပြေရလဲထောက်ခံတယ်။ပတ်ဝန်းကျင်ကလည်းသူ့ရဲ့နေထိုင်မှုနဲ့ပတ်သက်ပြီးတော့သူကရိုးသားသားနဲ့ကောင်းမွန်မွန်နေတယ်ဒီလိုအထောက်အထားတွေပြည့်စုံနေဆိုလို့ရှိရင်သူတို့လည်းကျွန်တော်တို့ကအင်တော်သူစင်းရင်တို့ကျွန်တော်တို့မှတ်ပုံတင်ထုတ်ပေးဖို့လို့ဒါဒီဆောင်ရွက်တော့ဖို့စီစဉ်ဆောင်ရွက်နေပါတယ
်ဒါအပြင်နိုင်ငံတကာရဲတပ်ဖွဲ့ Interpol ကသတ်မှတ်ထားတဲ့အန်ဒီယရှိသူစင်းရင်မှာမပါဝင်ပဲမြန်မာအစိုးရဝန်ကြီးဌာနတွေကအညီမဲ့စီရင်သွင်းထားသူတွေကိုအစိုးရအဖွဲ့ကိုတင်ကြပြီးဖြေလျှော့ပေးသွားနိုင်အောင်လဲလှုပ်ဆောင်နေတယ်လို့သူကပြောပါတယ်လက်ရှိအမည်မဲ့စီးရင် blacklist တွင်းထားတဲ့အရေးအတွေ့8000နီးပါးထဲမှာ4000လောက်ကတော့လူပုဂ္ဂိုလ်တွေမဟုတ်ဘဲခိုးယူခံရတဲ့ဒါမှမဟုတ်လဲပျောက်ဆုံးသွားတဲ့နိုင်ငံကူးလက်မှတ်တွေရဲ့အချက်အလက်တွေသာဖြစ်ပြီးကျန်းတဲ့4000လောက်ကတော့လူပုဂ္ဂိုလ်တွေဖြစ်ပါတယ်ဒီထဲမှာမှမြန်မာအစိုးရဝန်ကြီးဌာနတွေကပြစ်မှုကျူးလွန်သူတွေအဖြစ်အမည်မဲ့စီးရင်တွင်းထားသူကရာဂဏန်းလောက်ပဲရှိတယ်လို့လဲဝန်ကြီးဌာနပြောခွင့်ရကပြောဆိုပါတယ်ရှင်